စကိုင်းတိုင်းမွန်ရွာမြို့မွန်ရွာမန္တလေးအမြန်လန်းဘေးမှာရှိတဲ့ထနောင်းတော်တောင်ရွာကိုမြန်မာစစ်တပ်ကမနေ့ကဝန်ရောက်မိရှို့ခဲ့တာကြောင့်နေ60ဝန်းကျင်မိလောင်ခဲ့ပြီးတက်ကြီးရွယ်ကိုတုံးလဲတည်ဆုံခဲ့ရပါတယ်။မွန်ရွာမြို့ရဲ့အနီးမှာရှိတဲ့ပြည်သူ့ကာကွယ်စခန်းတစ်ခုလည်းမနေ့ကဝန်ရောက်စီးနှက်ခံခဲ့ရပြီးဖမ်းဆီးခံရတာတွေရှိတယ်လို့မွန်ရွာအမြန်လန်းသတင်းမှန်ပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမမျှသိအောင်ပြောပြပေးပါအောင်ခင်ဗျာ
။မွန်ရွာမြို့နယ်အတွင်းကကြီးရွာတွေကိုမြန်မာစစ်တပ်ကအင်အားအများပြားနဲ့စစ်ကြောင်းနှစ်ကြောင်းခွဲပြီးတော့နေမည်ရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။အဲဒီစစ်ကြောင်းတွေကအင်အား30ဝန်းကျင်လောက်ဟာမတ်လ15ရက်မနေ့ကမနေ့6နိုင်ဝန်းကျင်လောက်မှာထနောင်းတော်တောင်ရွာကိုဝင်ရောက်ပစ်ခတ်မိရှုခဲ့တယ်လို့မုံရွာအမြင့်လန်သတင်းမှန်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ
်။ဒီရောကောင်းကောင်းလို့တော့ခုနပိုင်း6နိုင်မှာဒီလိုထနောင်းရွာကိုတမတ်ပြီးပေါက်ပြီးဝင်လာပြီးတော့မိရှုတော့တာပါဗျာ။ဒီတော့မဆွေကြောင့်လည်း30ပတ်ချာတယ်ရှိပါတယ်အများကြီးမပေါ့ဘူး။ဒီတော့50ကိုတော့ပေါ့ရခုလက်ရှိပြင်ရတော့
တနောင်းတော်တောင်ရွာကိုမြန်မာစစ်ကောင်စီတပ်ဝင်ရောက်စီးနင်းမိရှုတာကြောင့်ဘေးပတ်ဝန်းကျင်ကြီးရွာ10ရွာလောက်ကအဒေသခံ2000ကျော်စစ်ဘေးရှောင်နေကြရတယ်လို့ဆိုပါတယ်။စစ်ကြောင်းတွေပြန်ထွက်သွားတဲ့အချိန်မှာတချို့ရွာကလူတွေရွာထဲကိုပြန်ဝင်ကြတယ်လို့အဒေသခံတွေကပြောပါတယ်။ထနောင်းတော်တောင်ရွာကိုစစ်ကောင်စီတပ်တွေမိရှုတဲ့အချိန်မှာရွာအတွင်းကမပြေးလွှားနိုင်တဲ့တကြီးရွယ်အိုးဘိုးဘွား၃ဦးမိလောင်တိတ်ဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးမှပါဝင်ဆောင်ရွက်ခဲ့တဲ့မုံရွာအမြင့်လန်းသတင်းမှန်ပြန်ကြားရေးတာဝန်ခံက VOA ကိုအခုလိုပြောပါတယ
်။ရွာထဲမှာသူတို့ဝင်လာတော့ကျွန်တော်ရွာသူရွာသားတွေကအကုန်လုံးတော့ထွက်ပြေးထွက်နိုင်နေပြီလို့ထွက်ပြေးကြပါလို့။ဒါမဲ့ဦးတကြီးရွယ်အိုးဘိုင်းရွာကျတော့မပြေးနိုင်ဘူးလို့ဆိုဖိုင်ကယ်နဲ့ပြည်ပြည်ဦးလာတော့ဆိုင်ကယ်ဆက်ချက်ချတာရောတော်တော်မလို့ရွာထဲမှာမီးမဆူတော့ဘူးကျေပြီးတော့ဟိုပေါ့သူတို့အိမ်မှာပဲပုံပုံနေကြတော့တကြီးရွယ်ဦးရအဲလိုမျိုးဆိုတော့ပုံနေတဲ့တကြီးရွယ်ဦးကခုကျွန်တော်တို့အခုအပေါ်နေရောက်နေရောက်ဖို့ဆိုတော့အိမ်မှာလည်းမဝင်ပုံနေရတဲ့သူတွေတော့အိမ်မှာလည်းမဝင်ပုံနေရောပါသူကတော့တော်တော်ရှူလိုက်တော့ကျတော့ဒီအိမ်မှာလည်းမဒီကိုယ်တွေပေါ်ပြီးတော့အပူချက်ပြီးအပူလောင်းသွားတာပြီးတော့အင်းကတကားပေါက်ကမီးလောင်သွားတာဆိုတော့ဖူးတယောက်ကလည်းတော့သူကမီးဖက်ထားလို့ပြောနေတာအဲဒီဟာတော့ဟိုကျွန်တော်တို့မီးဝင်ငယ်တွေတော့မှစစ်တော်ကြီးတပ်ပြီးပြောင်းဝင်လာတယ်ဆိုလို့ကျွန်တော်မီးဝင်ငယ်တွေကပြန်အဆုံးမှာအဲဒီငယ်တို့ကျူထားတဲ့မီးကစကားရင်းတွေကူးပြီးတော့အဲဒီမီးဖက်ထားတဲ့အပူကပါသွားတာ
2022ခုနှစ်တုန်းကလည်းထနောင်းတို့တောင်ရွာနဲ့မြောက်တို့ကိုစစ်ကောင်စီတပ်တွေနေမည်ရှင်းလင်းဝင်ရောက်ခဲ့ပူးပြီးတော့နေ10လုံးဝန်းကျင်လောက်မိရှို့ခဲ့ပူးတယ်လို့ဒေသခံတွေကဆိုပါတယ်။မတ်လ15ရက်နေ့ကပဲနမခကနေလာတဲ့နောက်ထပ်စစ်ကြောင်းတစ်ခုဟာမုံရွာမြို့တောင်ဘက်လာဝကယုံအဟောင်းနေရာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုအင်အားဖြည့်ပြီးညောင်ပင်တောင်ရက်ရဲ့အနောက်ဘက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးစခန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့တယ်လို့မုံရွာအမြင့်လန်သတင်းမှန်ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ်။
မင်းရလာတော့သူစကြောင်းမကြောင်းလာလေ။ဒါကြောင့်ကတော့ကျွန်တော်နမခနောင်မြောက်တိုင်းစစ်ဆောင်တာသူကနေပြီးတော့ဒီမိုးရတော့မိုးရတော့အတော့ကလာဝကယူအောင်နေရမှာတက်ဆွဲထားတယ်။ဟိုဒိစကန်နေရမှာလာပြီးတော့ကားနစီနဲ့အင်အားကြီးချသွားလေ။အဲဒီအင်အားကြီးချသွားပြီးတော့ဟိုဒူရဲ့စကြောင်းကဒီနောင်မြောက်တော့ဆက်ပေါ်တော့မဝရတော့တော့နောင်မြောက်ရဲ့ကအဲ့ရဲ့နောက်ဘက်မှာကျွန်တော်စီရစခန်းတစ်ခုဝင်ပြီးစီးတယ်ကဒီအခါတရားကြိုကြိုတော့ပါပါလေးပြောနေကြ။အဲ့ဒါတော့ဒီကျွန်တော်ဒီသမုတ်မောလာနဲ့တော်တော်ကြီးနေတာအဲ့ဒီဖြစ်နေတော့သက္ကံကလူကြီးဆောင်ရောက်ရှိတယ်လို့ပြောတယ်။အဲ့ဒီမှာ2ယောက်ပဲလို့အကျဉ်းများရတော့သူအကုန်ပါသွားတယ်။သူလုံးလုံးကြီးရတော့ဟိုအလောင်းနေလေအဲ့ဒါမှရှိတယ်လို့ပြောတယ်။ဒီမှာတော့မကက်ကြဘူး။ဒီမနက်ခင်းမှာဒီမနက်ပိုင်းမှာအဲ့ဒီကြောင်းကပြောင်းလာပြီးခုဒီကြောင်းကစာလုံးမတူပြောင်းနေ
စစ်တပ်နေမည်ရှင်လင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးအတွက်ဟာတနေ့ထက်တနေ့ပိုပြီးတော့ကျူးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွတ်ဆွဲပါတယ်စကိုင်းတိုင်းတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြီးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြီးရွာတွေကိုစစ်ကောင်စီကပြည်သူစစ်ဖြစ်လက်နက်တပ်ဆင်ပေးနေရတွေလည်းရှိပါရဲ့ရှင်